ရုရှားကယူကရိန်းကိုကျူးကျော်စစ်အတွင်းသတင်းသမား၄ယောက်တည်ဆုံးပြီးအတော်များများထိခိုက်ဒဏ်ရာရခဲ့တာကြောင့်သတင်းမီဒီယာတွေရဲ့ဘေးကင်းလုံခြုံရေးကိုပံ့ပိုးကူညီဖို့နိုင်ငံဆောင်အဖွဲ့တွေကကြိုးပမ်းလာနေကြပါတယ်။ဒီသတင်းတော့စီတဝမ်ကကြိုးသတင်းပေးပို့ထားတာကိုကိုရနိုင်ကတင်ပြပေးပါမယ်ခင်ဗျာ
။ယူကရိန်းနိုင်ငံအပင်မြို့မှာအခုမတ်လအစောပိုင်းလုံးကသနတ်ပန်ဒီဘုံးတာနေနဲ့မိခိုးတွေရှားကပဲသတင်းတော့ဒီထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ဒါမျိုးမြင်ကွင်းတွေကယူကရိန်းစစ်ပွဲမှာပုံမှန်တွေ့နေရတဲ့မြင်ကွင်းတွေဖြစ်လာနေပြီးရုရှားကယူကရိန်းကိုကျူးကျော်တဲ့ဒီစစ်ပွဲတွေအတွက်မှာသတင်းတော့ဒီတဲက၄ယောက်တည်ဆုံးပြီးအများအပြားထိခိုက်ဒဏ်ရာရခဲ့ကြပါတယ်။မီဒီယာဖွဲ့တွေနဲ့နိုင်ငံသားအဖွဲ့အစည်းတွေကတော့သတင်းသမားတွေရဲ့ဘေးကင်းလုံခြုံရေးကိုအလေးပေးကြေညာလာနေပြီးသတင်းသမားတွေဟာအရသာတွေဖြစ်ပြီးတော့စစ်ပတ်ဆိုင်ရာပြစ်မှတ်တွေမဟုတ်ဘူးလို့အလုံးကိုသတိပေးလိုက်ပါတယ်။ဒီကရမန်ကစလီယနီတို့ကယူကရိန်းနိုင်ငံမြို့တော်ကီယက်နာက Fox သတင်းဌာနကသတင်းတော့ Pierre Zagazuski နဲ့ Alexandra Kushnova တို့နှစ်ယောက်တည်ဆုံးခဲ့ပြီးတော့သတင်းတော့ Benjamin Hall ကတော့အပြင်းထန်တဲ့ရခဲ့ပြီးတဲ့နောက်သတိပေးမှုတွေတိုးလာခဲ့တာဖြစ်ပါတယ်။အဒီမတန်ရင်တရက်ကတော့သူ့ရအမေရိကန်ရုပ်ရှင်ထုတ်လုပ်သူ Brent Reno နဲ့သူနဲ့အတူလုပ်တဲ့ Juan Arredondo တို့စီးလာတဲ့ကအပြစ်ခံရကြောင်း Brent Reno တည်ဆုံးခဲ့ပြီးတော့ဖွန်အရီဒွန်လူကတော့တန်ရခဲ့ပါတယ်။ဒါပြင်မတ်လ၁ရက်နေ့ကလည်းရုရှားဘက်ကကီယက်မြို့မှာရှိတဲ့ TV တာဝါတိုင်းတစ်ခုကိုပစ်ခတ်မှုအတွင်း live TV အတွက်ရိုက်ပေးနေတဲ့ယူကရိန်းကင်မရာသမားယက်ကနီဆာကွန်တီဆုံးသွားခဲ့ပါတယ
်။ Journalists under international humanitarian law are civilians.
ဒီတော့ဆန္ဒမှုဆိုင်ရာနိုင်ငံတကာဥပဒေအရဒိုင်းနောက်တွေဟာရက်သားတွေပဲဖြစ်တယ်။ရက်သားတွေကိုတိုက်ခိုက်တာကဘယ်လိုမှလက်ခံနိုင်စရာမကောင်းတဲ့ကိစ္စဖြစ်ပါတယ်။ဒီလိုခါဖြစ်နေတဲ့ဇုံတွေအတွင်းဒိုင်းနောက်တွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တာကစိညာဇွေးမှုမြောက်ပါတယ
်။ညီညီမာလက်တွေ့သတင်းယူနေတဲ့ဒိုင်းနောက်တွေဟာအထောက်အကူပေးပစ္စည်းတွေနဲ့တခြားအကူအညီတွေလိုအပ်နေပြီးတော့အဲဒါကြောင့်လက်စည်းမချသတင်းသမားများအဖွဲ့ကမတ်လ၁၂ရက်နေ့မှာသတင်းသမားတွေကိုအကူအညီပေးနိုင်တဲ့စင်တာတစ်ခုကိုလက်မည့်ပြုမှာဖွင့်ခဲ့ပါတယ်။အဝယူနဲ့ကိုဖွဲကလည်းအကူအညီပေးနေပြီးသတင်းသမားတွေကိုအကာအကွယ်ပေးရေးပစ္စည်းတွေနဲ့တင်နန်းတွေပို့ချပေးနေပါတယ်။ A Culture of Safety Alliance သတင်းမီဒီယာညမောင်းဖွဲကတော့သတင်းတော့ဒီဘေးကင်းလုံခြုံရေးကိုအဓိကထားလှုပ်ဆောင်နေပါတယ်။သတင်းမီဒီယာများညမောင်းဖွဲကဒေသခံမီဒီယာတွေကိုကူညီဖို့အတွက်သူတို့ရဲ့အရေးမြင့်တွေနဲ့ဗဟုသုတတွေကိုမျှဝေပေးနေပါတယ်
။ We are not an emergency response.
ကျမတို့ကကျမတို့နဲ့အတူလက်မှတ်ထိုးထားတဲ့တခြားအဖွဲ့တွေလိုအရေးပေါ်တုံ့ပြန်တဲ့အဖွဲ့မဟုတ်ပါဘူး။ဒါပေမဲ့ဖြစ်နေတာတွေကအရန်ကိုကြီးမားလွန်းတဲ့အတွက်ကျမတို့အနေနဲ့ကျမတို့အဖွဲ့ဝင်တွေကိုဒါမှမဟုတ်မြေပြင်မှာရှိနေတဲ့တရင်းနောက်တွေကိုအကူအညီပေးနိုင်ဖို့တက်နိုင်တဲ့လောက်အကောင်းဆုံးလုပ်နေပါတယ်။ကျမတို့နီးလန်းမျိုးစုံနဲ့ကူညီနေပါတယ်။
အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာသတင်းတော့တွေတည်ဆုံးခဲ့ရတာကြောင့်သတင်းဌာနတွေအနေနဲ့သတင်းတော့တွေကိုယူကရိန်းကိုမလွတ်ခင်မှာဒါတွေကိုသတိပေးတဲ့အရာတွေအဖြစ်အသုံးပြုပြီးတော့အနေတွေကိုတရားချင့်ချင်အကဲဖြတ်တင်တယ်လို့ပြည်ဖုံကပြောပါတယ်။ယူကရိန်းနိုင်ငံကအနေတွေအပြင်ရုရှားနိုင်ငံထဲမှာဖြစ်နေတဲ့သတင်းမီဒီယာတွေပေါ်ဖိနှိပ်မှုတွေနဲ့စင်စါဖျက်တောက်မှုတွေကိုလည်းနိုင်ငံကသတင်းမီဒီယာဌာနကမှတ်တမ်းတင်ထားတယ်လို့ပြည်ဖုံကပြောပါတယ်။
We have two actually different and important situations going on. One is obviously the war on the ground in Ukraine and what that
means. ကျွန်တော်တို့မှာလုံးဝမတူညီတဲ့အရေးကြီးတဲ့အခြေအနေနှစ်ခုဖြစ်နေတယ်။တစ်ခုကယူကရိန်းနိုင်ငံမှာဖြစ်နေတဲ့စစ်ပွဲဖြစ်ပြီးဒီပြည်ပခောက်ကိုယူကရိန်းနဲ့နိုင်ငံသားတင်တော်တွေကဖော်ပြနေကြပါတယ်။နောက်တစ်ဖက်မှာတော့ရုရှားနိုင်ငံနဲ့မှာပဲသူတို့ကိုယ်တိုင်လွတ်လပ်တဲ့သတင်းမီဒီယာတွေကိုပိတ်မှတ်ထားပြီးဖိနှိပ်မှုတွေကိုအကြီးအကျယ်လှုံ့ဆော်နေပါတယ်။
လက်တွေ့မြေပြင်အခြေအနေမှာရှိနေတဲ့သတင်းတော့တွေတော့ကတော့အချင်းအတော်ကြာတဲ့အထိအကူအညီတွေလိုအပ်နေဦးမှာဖြစ်ပါတယ်ခင်ဗျာ။